မင်္ဂလာပါရှင်ကျွန်မနာမည်မိကောင်စတယ်လို့ခေါ်ပါတယ်ကျွန်မကတော့လောလောဆယ်ဒီမွန်လူငယ်အဖွဲ့မှာပရိသတ်တယောက်နေနေဝင်ရောက်ပြတာလောက်ခံနေမှာတနောက်အခြားတစ်ပတ်မှာလည်းကျွန်မတို့ဒီရေးမြူနယ်တောင်ပြင်းရွာမှာရှိတဲ့ quarantine center မှာဒီ covid-19 နဲ့ပတ်သက်ပြီးတော့ပါဝင်ပြီးတော့ကူညီပေးနေတဲ့ပြပါရှင
်အခုပြောနေတဲ့သူကတော့မွန်ပြည်နယ်ကမိကောင်စတယ်ဖြစ်ပါတယ်သူကတိုးတက်သောမွန်လူငယ်များအစီအုံကဖြစ်ပြီးလက်တလောမှာတော့ထိုင်းနဲ့မလေးရှားတို့ကပြန်လာတဲ့သူတွေမှာ corona virus ရောဂါပိုးပါမပါစောင့်ကြည့်ပေးနေတဲ့အရက်ဖက် quarantine center တွေမှာကူညီနေတဲ့လူတွေတယောက်လည်းဖြစ်ပါတယ်။ဒါကြောင့်မွန်ပြည်နယ်ကလက်ရှိအခြေအနေကိုမေးကြည့်တော့သူက
ဟုတ်ကဲ့မတ်လတော့ဆိုရင်ဒီခိုင်းကနေပြန်လာတဲ့လူကိုဒီရွာရဲ့ဟိုအကူအညီနဲ့ပဲရွာမှာရှိတဲ့ quarantine center တွေစပူတော့လူငယ်တွေကအိမ်မှာသွားပြီးတော့ဟိုထိမ့်သိမ့်ပေးတဲ့ပုံစံမျိုးပေါ့ဒါပေမဲ့ဒီနောက်ပိုင်းမှာကျတော့ဒီအစိုးရကပဲသူတို့ကဒီမြို့နယ်မှာဆိုရင် quality center ပဲနည်းနည်းရတာမှာထားရမယ်ဆိုသူတို့စီစဉ်ပြီးပြန်ပြီးတော့စတာပေါ့နော်အခုကတော့ဒီ time back ကလာတဲ့လူကိုဒီမြို့ဝတီမှာသူတို့ကဟို23ရက်ထားပြီးတော့အေးတာပြီးမှရွာကိုပြန်ဝင်ခွင့်ပေးတာပေါ့နော်ဒါပေမဲ့ရွာလူတွေကလည်းနောက်ထပ်တစ်စီပေါ့နော်ဒီလူတွေကိုပြန်ပြီးတော့အစစ်စစ်ခံတဲ့ပုံစံမျိုးထပ်လုပ်ပြီးတာမျိုးတော့ရှိတယ်အခုလောလောဆယ်ပြန်နေပြီးရအစတော့ကဒီနိုင်ငံတော်တန်ပင်ခံကသူကဟိုတောင်းကြော်လို့တွက်ထားပေမဲ့အခုတိုင်းကြော်ချီလူဦးရေတိုးလာတာကိုတွေ့ရပါတယ်ရှင်ဒီမြို့ကြီးတွေကိုအများဆုံးဒီတနင်္ဂနွေလုံးတိုင်းတာနဲ့ပြောရမယ်ဆိုရင်ဒီ time band နဲ့မလေးဘက်ကပြန်လာတဲ့လူတွေထဲမှာဒီကရင်ထဲကလူနဲ့မွန်ပြည်နယ်တဲ့အလူတွေအများဆုံးဖြစ်နေတယ
်မွန်ပြည်နယ်မှာစောင့်ကြည့်ထားတဲ့လူတွေထဲကကိုရိုနာဗိုင်းရပ်စ်ကူးစက်တယ်လို့အတိမပြုတ်နိုင်တဲ့တည်ဆုံးတာတွေရှိနေတဲ့အကြောင်းကိုလည်းမိကောင်းစပယ်ကပြောပြပါတယ
်ဒီမွန်ပြည်နယ်မှာကြာအဲ့ဒါတစ်ခုပဲဆိုတာကိုဒီအခုစောင့်ကြည့်လူနာလို့သူတို့တတ်မှတ်ထားရင်းနဲ့ပဲအခုဆို38ဦးလောက်ကျော်သွားပြီလို့ဒါသတင်းထဲမှာတွေ့ရပါတော့နော်တည်ဆုံးကသူတို့ကပြောတာ negative လို့ပြောတယ်ဒါပေမဲ့ဘလိုမျိုးသိသွားလဲကျွန်မတို့လည်းအသေးချာမသိဘူးပေါ့နော်အဲ့ဒါမျိုးတော့တစ်ခုရှိနေတယ်သူတို့ကဒီမော်လမြိုင်ဆေးရုံမှာပဲလာပြီးတော့ဆွဒါပေမဲ့အဓိကသူတို့စာတီးရဆိုရင်ဒီနယ်လူတွေများတယ်ဥပမာဆိုဘလူးကျွန်းချောင်းဆောင်ဘက်ကလူတွေရှိတယ်ဒီကြက်မြော့ဘက်ကလူတွေပဲရှိတယ
်အစောပိုင်းမှာဒေသခံတွေကကိုတူကိုရနီးနဲ့စောင့်ကြည့်နေရပြီးလုခဲ့ပေမဲ့နောက်ပိုင်းမှာတော့ပြည်နယ်အစိုးရကလုလာတဲ့အတွက်အဲ့ဒီနေရာတွေရှိတော့လို့ဆိုတယ်ဒါပေမဲ့လူငယ်တွေကတော့ကိုအသင်းနဲ့ကိုကိုဒေသမှာပါဝင်ကူညီနေကြတယ်လို့ပြောပြပါတယ်
အခုကကြွားရစီစဉ်နဲ့လက်ထားတဲ့ဆောက်ကြည့်စင်တာတော့မရှိတော့ဘူးဆိုရသူကသူတို့စီစဉ်နဲ့လုပ်မယ်ဆိုပြီးတော့အဲ့လိုမျိုးခွဲထားတာရှိတယ်ဒါပေမဲ့ဒီလူငယ်အပိုင်းမှာကြတော့ကြွားသူတို့ရဲ့အစီစဉ်နဲ့ပါပါနော်ကြွားဝင်သွားမှာသူတို့ကဒီမန်ဒက်လက်ဆောက်ပြီးတော့ကြွားအဝင်အထွက်အများဆုံးလုပ်တဲ့လူတွေနောက်ပြီးတော့အဲ့တဲ့တွေလာလို့ရှိရင်တော့သူကဟိုကပူပူချင်းတိုင်းတာတို့ဟိုမတ်စ်ဝေတာတို့ဟိုဟန်ဂျယ်နဲ့လက်ဆေးခိုင်းတာတို့အဲ့ဒါလုပ်ပြီးမှကြွားထဲပြေးဝင်တာမျိုးတွေလုပ်တာရှိတယ်သူငယ်တွေကြတော့လေနောက်တစ်ခုကြတော့ဒီအစိုးရကနေပြီးတော့လာပြီးတော့ထောက်ပတဲ့ပစ္စည်းကိုလည်းသူတို့ကအစိုးရကိုဝိုင်းပြီးတော့ကူညီပေးတဲ့ပုံစံမျိုးပေါ့ပစ္စည်းတွေဖြန့်ဖြူးတင်နေရမယ်အဲ့လိုမျိုးဟာလည်းရှိတယ်။နောက်ပြီးတော့ဒီ CSO တွေပေါ့နော်ကျမတို့ဒီမွန်သူငယ် CSO တွေကြတော့လေဒီ COVID နဲ့ပတ်သက်ပြီးတော့အသိပညာပေးတဲ့ကဏ္ဍတွေဆက်လုပ်နေတဲ့ဟာမျိုးတွေရှိတယ်။အခုလောလောဆယ် online နေပဲဆက်ပြီးတော့လုပ်တာမျိုးတွေတော့ရှိတယ်။
သူတို့အသိပညာပေးလုပ်နေကြရဲဆိုတော့ကျေးလက်ဒေတာတွေအထိလူတွေကြားမှာဒီယောဂါနဲ့ပတ်သက်လို့ပိုပြီးသိရှိနားလည်လာပြီလားဒီလိုတော့မဟုတ်သေးဘူးလို့မိကောင်းစပယ်ကပြောပါတယ
်အဲ့လောက်ထိလည်းမဟုတ်သေးဘူးတိုက်ပြီးတော့သူတို့ဟိုထိုင်လာတဲ့အခြေအနေမျိုးပဲရှိသေးတယ်နော်တကယ်တကယ်ဒါပါကောင်ကြီးလဲဆိုတဲ့ဟာမျိုးတေးသေးချာချာမသိသေးဘူးရွာလူတွေလည်းမဟုတ်ဘူးမြို့ပေါ်လူတွေအတိုင်းပဲအစိုးရလည်းအတိုင်းပဲလို့ပြောရမယ်ဘလို့ကန်တွေပြည့်ရှင်းရမယ်ဆိုတဲ့အပိုင်းကိုတိတိကျကျမသိသေးတော့ဟိုထပ်တိုးလူနာလည်းတိုးမြဲတိုးဆဲပဲဖြစ်နေတာပ
ါမွန်ပြည်နယ်မှာလက်နက်ကင်တော်လှန်ရေးလုပ်ပြီးလက်ရှိမှာပြည့်ရထားတဲ့မွန်ပြည်သက်ပါတီရှိနေပါတယ်ဒါကြောင့်အစိုးရနဲ့မွန်ပြည်သက်ပါတီရဲ့ COVID-19 ကာကွယ်ရေးမှာပူးပေါင်းဆောင်ရွက်တာတွေ့ရလားဆိုတော့
အခုကမွန်ပြည်သက်ပါတီနဲ့ကြတော့ဒီအစိုးရကလာပြီးတော့ဟိုပြက်စီထပ်ပပေးတာမျိုးတော့ရှိတယ်။အခုမွန်ပြည်သက်ကသူတို့အစီအစဉ်နဲ့ပဲမနတီတကယ်ဟိုမြို့နဲ့အလန်းဝေးတဲ့ရွာတွေမှာနောက်ပြီးတော့ဒီအစိုးရထပ်ပမှုမရှိတဲ့နေရာမှာသူတို့ကဟိုပြက်စီတွေစုပြီးတော့အလှူငွေတွေကပ်ပြီးတော့သူတို့အစီအစဉ်နဲ့သွားတာမျိုးရှိတယ်။ဒါပေမဲ့ဒီအစိုးရဘက်ကလည်းဒီမွန်ပြည်သက်ပါတီပြက်စီထပ်ပတာလို့အဲ့လိုမျိုးဟာတွေရှိတယ
်။မကြခင်ရပိုင်းမှာဆိုရင်ကြောင်းခွင့်ရာကြီးစားတော့မှာဖြစ်ပါတယ်။ဒါကြောင့်တကယ်လို့အစိုးရကကြောင်းတွေဖွင့်မယ်ဆိုရင်လူတွေကြားမှာဘယ်လိုသဘောထားရှိလဲ။ဒီကောင်းစပယ်ပြောတာကဒီလိုပါ။
အေးဘက်ပိုင်းမှာလည်းအစိုးရကတော့ဖွင့်မယ်လို့ပြောမယ်ဆိုပေမဲ့တချို့အကြောင်းသားမိဘတွေကြတော့ကလေးတွေကြောင်းပြန်လှုပ်ဖို့သူတို့အစီအစဉ်တိတ်မရှိဘူးလို့ တွေ့ရတယ်သူတို့ကဘာပြောလဲဆိုတနည်းအောက်သွားတာဘာမှမဟုတ်ဘူးလေအဲတဲမို့ယောဂကူးဆက်သွားရင်တော့သူတို့ကလေးတွေအရင်စိုးရင်ရတယ်ဆိုတဲ့ပုံစံမျိုးပြောနေရှိတယ
်ကိုရိုနာဗိုင်းရပ်စ်ကကိုတာစီရဲ့အတွက်လူငယ်တယောက်အနေနဲ့ဘယ်လိုစိတ်ကူးတွေရှိလဲဆိုတော့ဒီကောင်းစပယ်ကသူ့အယူအဆကိုအခုလိုပြောပါမယ်
ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဒီအများအဓိကဖြစ်အောင်အားလုံးပူးပေါင်းပါဝင်မှုပေါ့နော်အဲ့လိုမျိုးဖြစ်စေချင်တာ။အစိုးရကပဲကျွန်တော်တို့အားကိုးနေလို့မရအောင်ပေါ့နော်ဒါကတရားဖြစ်လို့ရှိရင်အကောင်လုံးကူးဆက်သွားတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရနဲ့ထုတ်ပြန်တဲ့ထုတ်ပြန်ချက်ကိုလည်းလိုက်နာရမယ်။နောက်ပြီးတော့ဟိုကိုကိုယ်တိုင်လည်းဟိုပူးပေါင်းပါဝင်ရအောင်ပေါ့နော်ဒီကိုဗစ် -19 တိုက်ဖျက်ရင်မအဲ့လိုမျိုးဟာလေအလုပ်ပေးရမယ်နောက်ပြီးတော့ဒီအစိုးရအဖွဲ့စည်းပိုင်းမှာလည်းအဲ့လိုပဲပေါ့နော်တကယ်တကယ်လိုအပ်နေတဲ့နေရာမှာအရောက်စီသွားပေးဖို့ပေါ့နော်နောက်ပြီးတည်ချက်လက်တွေမှန်မှန်ကန်ကန်ဖြတ်ဝေဖို့ပေါ့အဲ့ဒါလည်းအရင်ကအရေးကြီးတယ်လို့ပြောချင်ပါတယ
်ဒါတွေကတော့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကာလမှာပါဝင်ဆောင်ရွက်နေတဲ့မွန်လူငယ်တယောက်ဖြစ်တဲ့မီကောင်းစပယ်ရဲ့အတွေ့အကြုံနဲ့စိတ်ကူးတချို့ကြားခဲ့ရတာပါကဲဒီလေးညီမလေးတွေရောလက်တော်အကြက်တဲ့ကာလမှာဘဝကိုဘယ်လိုဖြတ်သန်းနေကြလဲနောက်တစ်ပတ်မှာပြန်ဆောင်ကြပါမယ်နော်